တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့အာရှဆိုင်ရာအထူးတန်တမန်ဆွန်ကော်ရှန်ရဲ့မြန်မာနိုင်ငံခီးစဉ်ဟာနိုဝင်ဘာလဂုံပိုင်းမှာကျင်းပဖို့ရှိနေတဲ့တရုတ်နဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကိုထည့်သွင်းဖိတ်ကြားရေးကိစ္စအတွက်အဓိကဖြစ်နိုင်ကြောင်းတရုတ်မြန်မာအရေးလေ့လာသူတွေကတုံ့တက်ပါတယ်။ဒီလိုမျိုးဖိတ်ကြားမယ်ဆိုရင်ဒေါ်ဆန်းစုကြည်ပါဝင်ရေးကိုပြစ်ပယ်လို့မရတာကြောင့်ညှိနှိုင်းဆွေးနွေးနေပုံရတဲ့အကြောင်းတုံ့တက်တာလည်းရှိပါတယ်။ရန်ကုန်ကလာတဲ့ဆွန်ကော်ရှန်ရဲ့ခီးစဉ်အကြောင်းတုံ့တက်ချက်သတင်းကိုဇော်ဝင်းလိုင်ပြောပြပေးပါရှင်
။စစ်တပ်ကအာဏာသိမ်းပြီးကိုလာတာကာလာအတွင်းမှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမန်မစ္စတာဆွန်ကော့ရှန်ဟာမြန်မာပြည်ကိုဒုတိယအကြိမ်ရောက်ရှိလာတာဖြစ်ပြီးတနင်္လာနေ့ကတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးသွားတဲ့အချက်တွေကိုတော့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ်
။အဓိကတော့ဒီနိုင်ငံတော်စီမံခန့်ခွဲရေးကောင်စီအနေနဲ့ရှေ့လုံငန်းစဉ်5ရက်တူဦးလူကျဲ9ရက်တို့လုံနေတဲ့အခြေအနေတွေဒီကျွန်တော်တို့ပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်မှာခန့်ခိုင်မာမာနဲ့ဆက်လက်ရှောက်လန်းသွားမယ်လို့တဲ့အခြေအနေလေးမြန်မာနိုင်ငံနဲ့အာဆီယံဖွဲ့ဝင်နိုင်ငံများရဲ့ဆက်ဆံရေးတရုတ်နိုင်ငံနဲ့အာဆီယံဖွဲ့ဝင်နိုင်ငံများရဲ့ဆက်ဆံရေးအခြေအနေနဲ့မြန်မာနိုင်ငံရဲ့ပြည်တွင်းချင်းကြားရေးပိုင်းရာဆောင်ရွက်နေမှုကိုတရုတ်ကနေပြီးဆက်လက်ကူညီဆောင်ရွက်သွားမယ်အခြေအနေလေးအဲ့ဒါလေးကျွန်တော်အသေးစိတ်ဆွေးနွေးပြပါရစေဗျာ
တရုတ်မြန်မာဆက်ဆံရေးကိုလေ့လာသူဒေါက်တာလာကျော်စောကတော့အာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံအကြားဒီလာတဲ့ကျင်းပဖို့ရှိတဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာပြည်ကိုထက်သွင်းနိုင်ရေးညှိနှိုင်းဆွေးနွေးမှုကအဓိကအချက်ဖြစ်နိုင်ကြောင်းသုံးသပ်ပါတယ်
။ဟို November လ29ရက်နေ့မှာ ASEAN Plus China ဆိုတာဟို seminar ကြီးရှိကြဗျာ။အဲ့ဒီဟာမှာသူတို့ကဟိုမြန်မာပြည်ကိုဖိတ်တယ်မဖိတ်တယ်နဲ့စဉ်းစားနေတယ်ဖြစ်နေ။ဟိုတနေ့ကတော့ Peking မှာ3 way တခုလုပ်ကြဗျာ။ဟိုနိုင်ငံသားရေးဝန်ကြီးဝိုင်းကြီးက ASEAN နိုင်ငံ10နိုင်ငံကပါမတ်တင်နဲ့ခေါ်တွေ့တာလေ။အဲ့ seminar အတွက်ပြင်ဆင်တာ
အာဆီယံအသင်းနဲ့တရုတ်နိုင်ငံအကြားဆွေးနွေးပွဲမိတ်ဖက်ဖြစ်တဲ့နှစ်30ပြည့်အထိမ်းအမှတ်နဲ့တရုတ်သမ္မတရှီကျင်းပင်နဲ့အာဆီယံခေါင်းဆောင်တွေအွန်လိုင်းကနေဆွေးနွေးကြဖို့ရှိပါတယ်တရုတ်နိုင်ငံအနေနဲ့တခြားဒေသတွင်းကိစ္စတွေအတော့လဲထက်သွင်းစဉ်းစားထားပုံရကြောင်းအခုလိုဆက်ပြောပါတယ
်နောက်တစ်ခုကဒီလို ASEP လို့ခေါ်တယ် Regional Comprehensive Economic Partnership ဆိုတာလေအာဆီယံဆယ်နိုင်ငံနဲ့ဟိုတရုတ်အပါဝင်ပေါ့အာရှနိုင်ငံကစီးပွားရေးနိုင်ငံကြီးတွေငါးနိုင်ငံပေါ့နော်ဩစတြေးလျတို့ဂျပန်တို့တောင်ကိုရီးယားတို့အဲ့ဓာတွေပါတယ်ကမ္ဘာလွတ်လပ်တဲ့ဈေးကွက်ကြီးကိုတရုတ်ကတော်တော်အားပန်နေတယ်လို့ဖို့လေဒီနှစ်ပုံမှာအဲ့တော့အဲ့ဒီဟာတွေနဲ့လည်းပတ်သက်လို့တရုတ်ကနည်းနည်းလောနေပုံရတယ်နောက်တောင်တရုတ်ပင်လယ်ကျွန်းမှာလည်းသူကဟိုပါတယ် code of conduct ဟိုရေးဆွဲဖို့ကိစ္စတွေရှိသေးတယ်ဗျာအဲ့တော့အဲ့ဒီမှာဘာမှနိုင်ငံကိုခြံထားလို့မဖြစ်ဘူးလေသူကအာဆီယံနိုင်ငံထဲမှာလည်းပါတော့အဲ့တော့အာဆီယံတွေကိုဘယ်လိုပြန်ဆွဲမလဲဆိုတဲ့အခါမှာသူတို့တော်တော်ကြိုးစားနေတယ်ညာ
တခြားနိုင်ငံရေးတုံ့တက်သူတီဘောမျိုးနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းအလားတူရှုမြင်ထားပါတယ
်အခုလာလာတော့ကျွန်တော်ဖြစ်နေသူတို့စီမှာအခုအာဆီယံနဲ့တရုတ်နဲ့အစည်းအဝေးလုပ်ဖို့ရှိတယ်လေအဲ့အစည်းအဝေးလုပ်ဖို့ရှိတော့မှန်ပုံမှန်နေသားဆိုရင်တော့မာလည်းအသိဝင်နိုင်ငံတစ်ခုဆိုတော့ဖိတ်လိုက်ပြီးဟိုအစည်းအဝေးလုပ်ကြပြီးတော့တာပေါ့ဗျာဒါပေမဲ့မြန်မာအရင်နောက်ဆုံးအချိန်လုပ်တဲ့အစည်းအဝေးမှာအဖိတ်ကြားမခံရဘူးပေါ့တော့အဲ့ဒီဟာကိုဖိတ်ကြားဖို့အတွက်လာရင်းနဲ့အခြားကိစ္စတွေနဲ့ရှင်းလင်းကြည့်နိုင်တယ်လို့ကျွန်တော်ကတော့ထင်တယ်အဓိကတော့အဲ့ဒီကိစ္စပေါ့
တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရေးကိုလည်းဆွေးနွေးတုံ့တက်နိုင်ကြောင်းဦးရဲထွန်းကဆက်ပြောပါတယ်
နောက်ဆုံးကျွန်တော်ခံမှန်းရတဲ့သဘောထားကတော့ဟို NLD ကိုဖျက်သိမ်းတာတော့သူတို့စိတ်ပြေသဘောမကျဘူးလို့ယူဆတယ်။နောက်အနာဂတ်မှာ NLD မပါတဲ့မြန်မာနိုင်ငံကြီးဟာပြည်ရင်းလို့ရှိမှာမဟုတ်ဘူးလို့သူတို့ကတော့ညင်တာပေါ့နော်။အဲအဲ့လိုဒီလိုမျိုးမရှိရင်သူ့ရဲ့ယဉ်ကျေးမှုညာမှုတွေအတွက်လည်းအများကြီးအခက်အခဲတွေ့နေတာပေါ့။ဆိုတော့သူတို့ကတော့တတ်နိုင်သမျှတော့အဲ့ဒီမဖျက်သိမ်းခံရဖို့တော့ဒါတွေကိုပြေးရပြီးရပ်တည်နေတယ်ဖြစ်နိုင်ရင်တော့ပြဘောဆန်းစုကြည်နဲ့ဆွေးနွေးပြီးတော့အဲဒီပြဿနာကိုငင်းငင်းချမ်းချမ်းဖြေရှင်းဖို့အဲအဲ့ဒါလိုတိုက်တွန်းနေတာပဲ
မြန်မာနိုင်ငံရေးမှာဒေါန်ဆန်းစုကြည်နဲ့အန်လက်ဒီကိုဘေးဖယ်ထားလို့မရဘူးလို့တရုတ်ဘက်ကသဘောထားရှိပုံရကြောင်းဒေါက်တာလကျော်စောကလည်းတုံ့သက်ပါတယ
်တရုတ်ဘက်ကကြည့်တော့လေတကယ်လို့ဟိုဒီမိုကရေစီလမ်းအတိုင်းပြန်သွားမယ်ဆိုရင်ဒေါန်ဆန်းစုကြည်ကို NLD လို့မပါလို့မဖြစ်ဘူးဒါကြောင့်မလို့ NLD တို့ဒေါအောင်ဆန်းစုကြည်တို့ဘယ်လိုနည်းနဲ့ပြန်ပြီးတော့စိတ်ဆက်ပေးလို့ရမလဲလို့သူတို့ကတွေ့နေပုံများအဲဒါဗမာပြည်ပါရေးမှာဒီဒေါအောင်ဆန်းစုကြည်ကိုပြစ်တယ်လိုက်လို့လည်းမဖြစ်ဘူး တခြားပလန်များဟိုရှာလို့ရမယ်လို့ရှာနေပုံရတယ်
ဒါကြီးကတော့တရုတ်မြန်မာအရေးသုံးသပ်သူတွေရဲ့အမြင်တွေဖြစ်ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမာမစ္စတာဆွန်ကော့ရှန်ဟာဩဂုတ်လအတွင်းကလည်းမြန်မာပြည်ကိုတပတ်ကြာပထမအကြိမ်လာရောက်ခဲ့ပြီးစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မွန်းကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒုတိယအကြိမ်ဖြစ်တရုတ်နိုင်ငံရဲ့အာရှဆိုင်ရာအထူးတန်တမာဆွန်ကော့ရှန်မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်ခင်ဗျာ